တကြံကာလအတွင်းထိုင်းနိုင်ငံကနေနေရပ်ပြန်သွားကြတဲ့မြန်မာရွှေပြောင်းအလို့သမားတွေအခုတကြံအပြီးထိုင်းနိုင်ငံနဲ့ပြန်အဝင်မှာအခက်ကြုံတွေ့နေရပါတယ်။တရားဝင် passport နဲ့အလို့လုတ်ခွင့် visa တွေကင်ဆယ်ထားပေမဲ့လည်းပြန်ဝင်ခွင့်အခက်တွေ့နေရတာပါ။အခုလိုအခက်တွေ့ရတာဟာအလို့သမားတွေတရားမဝင်လမ်းကြောင်းကနေထွက်ခွာသွားတာဖြစ်တယ်လို့အလို့သမားကြီးလှုပ်ရှားသူတွေကပြောပါတယ်။ထိုင်းချေဆိုင် VOA သတင်းတော့နိုင်ကွင်းအင်ကတင်ပြမှာပါ
။ဟုတ်ကဲ့ပါ။တကြံလွန်ကာလမှာမြန်မာရှေ့ပြောင်းလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံတွင်ဝင်ရောက်ရေးမှာခက်တွေ့နေတာဖြစ်ပြီးထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်လမ်းကြောင်းမှာထိုင်းနိုင်ငံတွင်ဝင်ရောက်ဖို့ခက်တွေ့နေတဲ့အခြေအနေကိုတော့ရာဘာချာလုပ်သမားသူဖြစ်သူမတ်သေးသွေးကအခုလိုပြောပါရယ
်ခက်ခဲစိတ်တွေကဒီလိုမျိုးပဲကိုမကတော့ပြေဆောင်တယ်သူမပွေးဝင်ဘူးကိုပြောတာကခွေရေးပေးတာလေဒီတကူလာတော်သွေးမှအရက်20ပြောတာတည်းကတော့တွားလို့မရဘူးကိုလိုင်းကားမွေးတယ်ဒီလွတ်ထိုးတယ်ပါတကူတမွေးတယ်ပေါ့နော်လွတ်ထိုးတယ်မွေးတယ်သူတို့ပြောတယ်မပွေးတက်ဘူးတက်လို့မရဘူးဒီ guide တွေအကောင်လုံးခေါ်ချတယ်ဟိုကိုတရားဆိုလဲသူတက်သွားပြီးမှကိခေါ်ချလိုက်တယ်ကျမတို့လေးပါတယ်ပါတယ်စိတ်တယ် passport တွေပါတယ်စိတ်နဲ့လူလေးတက်လို့မရဘူးဒါစိတ်နဲ့လူလေးကိုချွန်ဖိုးပါတယ်ပါထောက်ရတယ်လေးတက်လို့မပွေးတက်ဘူး
ဖျားသုံးစုလမ်းကြောင်းဟာတရားဝင်နေစာကိတ်ဖွင့်လက်ထားတာမျိုးမရှိသေးပေမဲ့အရင်ကတရားဝင်လို့လှုပ်ခွေလက်မှတ်ပါမိရှိတဲ့လူတွေဝင်ထွက်သွားလာတာလွယ်ကူခဲ့ပြီးအခုရက်ပိုင်းအတွင်းမှာဝင်ထွက်ဖို့ခက်ခဲနေတယ်လို့ခရီးသည်ပို့ဆောင်ရေးအေဂျင်စီတစ်ခုကမန်နေဂျာမတ်နန်းနွယ်ဦးကအခုလိုပြောပါတယ
်။ဒါမရဘူး။ဟိုတော့ဆိုရင်သွားရတယ်ပေါ့။ဒီတကြံကြကြတယ်အဲ့မျိုးဖြစ်တယ်။ပြန်လည်းခက်တယ်သွားလည်းခက်တယ်
။ဖျားသုံးစုမြို့နယ်တွေမှာဆိုင်းနေငံတဲ့ဝင်ရောက်မဲ့အလို့သမားတရားကျော်တောင်းတင်နေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလှုပ်လှုပ်နေတဲ့အလို့သမားကိုဝင်းစော်ကတော့မြောက်ဒီမဲဆောက်လန်ကကြီးဝင်ရောက်ရမှာခက်တွေ့နေရတဲ့အခြေအနေကိုခုလိုပြောပါတယ
် passport တအုပ်ထဲနဲ့သွားတာဘယ်လိုလဲကြီးကသူက passport မရင်ပါပြီးသားပဲသူကခက်ဆန်းသွားလာခွင့်ဆိုတာသူကဥတွေပါပြီးသားပဲသူတို့လမ်းမှာဒီထိုင်းကအနာပိုင်ကြီးရစ်တယ်ကနအဒီဝက်ပါမင်းစာအုပ်ဆိုတဲ့ကိစ္စကိုလေတချို့ဝက်ပါမင်းစာအုပ်ဒီပါလေးမရှိတဲ့အလို့သမားကံဘန်ကောက်ကိုမပေးပြန်ပြန်ဆွဲချတစ်ခေါက်နေဇက်ကိုပြန်ပို့လာရှိတယ်အခက်ခဲတွေတော့အဲ့ဒါကြီးရှိတယ်ခင်ဗျ
ထိုင်းဆိုရအနေနဲ့ထိုင်းနိုင်ငံမှာလှုပ်လှုပ်နေတဲ့မြန်မာရွှေပြောင်းလှုပ်သမားတွေအတွက်တရားမတိုင်ခင်ကနေဧပြီလကုန်နဲ့ဒီအရက်20ခန့်နေရပြန်ခွင့်ပြုကြောင်းတရားဝင်ထုတ်ပြန်ထားပါတယ်။အခုလိုကြံလွန်ထိုင်းနိုင်ငံသဲဝေရောက်ရေးမှာခက်သွေးရတဲ့အကြောင်းရင်းကိုတော့မြန်မာလှုပ်သမားကြီးကိုကြီးလှုပ်ရှားသူဦးမိုးကျိုးကခုလိုပြောပါတယ
်။ဝင်လို့မရဘူးဆိုတော့ကျွန်တော်တို့ဒီထိုင်းမြန်မာအခြေကြီးကမဲဆောက်မြောက်ကြီးကစားပေါ်ကနေစိတ်ရဝင်သွားမယ်။ဒီချင်း migration ship migration နဲ့သွားမယ်ဆိုရင်လိုအပ်တဲ့စားစားတဲ့မျိုးဖြစ်သေးပြီးတော့မှဆွတ်ပေးလိုက်တာဖြစ်တဲ့အတွက်ပြန်ဝင်လာရတဲ့ကြောင့်ရှိတော့အဲအဲ့လိုခြေကြီးကတိုင်းရှိနေပါလေနဲ့အောက်ကတောင်းမြစ်ကိုလေနဲ့ဖြတ်ကူးရတယ်။တရားဝင်ဖေးတီကနေကူးပြီးတော့ထိုင်းနဲ့ပြန်ဝင်မှုစူးစမ်းရင်တော့မရပါဘူးဗျ။ကျွန်တော်မဲဆောက်အထက်ဘာသာအထက်မဲဆောက်အထက်ဖြစ်သေးကိတ်ဒီမှာဆွဲချခံရမယ်။စောင်းဒီအပိတ်ခံမယ်။အထုပ်သေးတွေကရောက်မယ်ဆိုရင်ကလန်းလေးရှင်းခဲဆက်ရဖြစ်နိုင်ပါလေ။ထိုင်းမြန်မာမဲဆောက်မြောက်ကြီးခြေကြီးကတိုင်းပေါ်ကနေပြီးတော့အပေါ်ကနေပြီးတော့ကျွန်တော်ဒီရက်ပြန်တဲ့ပြန်ဝင်တယောက်ဆိုရင်အောက်ဖြေကိတ်ဒီကရုံးစိတ်ကြီးကနေပြီးတော့ပြန်တဲ့သူက၃ရောင်လုံးပြီးပါလို့ရှိပါလေ။စားတာအပြည့်စုံရှိပါလေနဲ့အောက်လေကိတ်ဒီကရုံးစိတ်တွေကိုအလွယ်ဆုံးနဲ့ခါတိုင်းလည်းဒီလိုပဲပြားမွန်ပြန်လေကြဆိုတဲ့ပုံစံမျိုးနဲ့ပြန်ကြတာဖြစ်တဲ့အတွက်ပြန်ဝင်တဲ့ခါမှာဆက်ခဲတွေ့ပါလေ။
မြန်မာရွှေပြောင်းလုံးသမားတွေအနေနဲ့နေရပြန်ခရီးမှာတရားမဝင်လမ်းကြောင်းကနေဆက်သွားကြတာဖြစ်ပြီးအခုလိုပြန်ဝင်တဲ့ခါမှာဥပဒေနဲ့မညီတာကြောင့်အခက်တွေ့နေတာဖြစ်တယ်လို့ဦးမိုးကျိုးကဆိုပါတယ်။အခုလိုခက်တွေ့နေတဲ့လုံသမားတွေလှုပ်ဆောင်ရမယ့်နည်းလမ်းကိုဦးမိုးကျိုးကအခုလိုကြံပြုထားပါတယ်။
စားစားရရှိတဲ့လူတွေကိုကျွန်တော်ပြောချင်တာကအောက်လေကိတ်တွေကနေပြီးတော့စားစားအပြည့်စုံရှိပါတယ်ကူးသွားတဲ့လူတွေကတရားကြီးပေါ်ကနေပြန်ပြီးအထောက်ပြလိုက်ပါအဲ့မှာအထောက်သုံးရပါမယ်ပြီးတော့ပြန်ဝင်လာခဲ့ပါဒီနေ့ပိုင်းလုံးမှာအဲ့မှာအဝင်လုံးရပါအဲ့ဒီစားစားနဲ့ပြန်ပ
ါတကြံလွန်ကနေဒီကနေ့အထိမြန်မာရှေ့ပြောင်းလို့သမား9000ကျော်ထိုင်းနိုင်ငံထဲဝင်ရောက်လာကြပြီလို့ဦးမိုးကျိုးကဆိုပါတယ်မြန်မာနဲ့ထိုင်းနိုင်ငံဆွေရတို့သဘောတူညီချက်ရတရားဝင်ဖွင့်လှစ်ထားတဲ့နယ်စပ်ဂိတ်ဖြစ်တဲ့မြောက်ဝတီမဲဆောက်လမ်းဒါချီလိတ်မဲဆိုင်လမ်းကော့တောင်ရန်အောင်လမ်းစတဲ့လမ်းသုံးလမ်းမှသာတရားဝင်ဝင်ဆက်သွားလာခွင့်ပြုထားပေမဲ့ဖျားသုံးစုလမ်းတနင်္သာရီတိုင်းဒေသကြီးဘက်ကသီခီကန်ချနာပူလီလမ်းတွေဘက်မှလည်းနားလည်မှုနဲ့ဝင်ဆက်သွားလာမှုတွေရှိနေပါတယ်ထိုင်းနိုင်ငံအတွင်းမှာဝင်ရောက်လွတ်လပ်ကန်နေကြတဲ့မြန်မာရွှေပြောင်းလုံသမား2000ကျော်ရှိနေတယ်လို့ထိုင်းလုံသမားရေးဝန်ကြီးဌာနကနေထုတ်ပြန်ထားပါတယ်ခင်ဗျာ